ယူကရိန်းကိုအမေရိကန်ဒေါ်လာ33ဘီလီယံကူညီဖို့အတွက်သမ္မတဂျိုးဘိုင်ဒန်ရဲ့မြစ်တာရက်ခံချက်ဟာကွန်ဂရက်စ်လွှတ်တော်မှာပါတီနှစ်ရက်စလုံးရဲ့ထောက်ခံမှုကိုအခိုင်အမာရနေပါတယ်။ယူကရိန်းအတွက်စီးပွားရေးစာနာမှုနဲ့စီးရေးအထောက်ပံ့ဖြစ်တဲ့ဒေါ်လာ 73.6 ဘီလီယံကိုတော့ဒီနှစ်အစောပိုင်းကတည်းကပေးပို့ခဲ့ပြီးဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီ ပီလိုစီကလည်းသမ္မတဘိုင်ဒန်ရဲ့ဒီမြစ်တာရက်ခံချက်ကိုအတည်ပြုနိုင်အောင်ကွန်ဂရက်စ်လွှတ်တော်ကနှိမ်ယှဉ်စွာဆောင်ရွက်နေတယ်လို့သူမရဲ့ယူကရိန်းနဲ့ပိုလန်ခြေစဉ်တွဲမှာပဲပြောကြားခဲ့တာပါဒီအကူအညီဟာလွန်စွာများပြတဲ့ငွေကြေးပမာဏဖြစ်ပြီးဒီလိုကူညီနိုင်တဲ့အတွက်လွှတ်တော်အမတ်တွေကတိတ်ကိုဂုဏ်ယူနေကြတယ်လို့ဆိုပါတယ်ဒါပေမဲ့ပါတီနှစ်ရက်စလုံးရဲ့အမတ်လက်တဆုပ်စာလောက်ကတော့ဒါဟာကူရောပပဋိပက္ခမှာသမရကကူညီပံ့ပိုးနိုင်တဲ့အာဏာကိုချဲ့ထွင်လိုက်ရရောက်သွားမှာကိုစိုးရိမ်နေကြတာပါယူကရိန်းကိုလက်နက်အများအများပံ့ပိုးနေရတဲ့အတွက်အမေရိကန်မှာလက်နက်ပစ္စည်းစုဆောင်ထားမှုယုံနေသွားမှာကိုစိုးရိမ်နေကြသလိုပြည်ရင်းမှာငွေကြေးဖောင်းပွမှုကြောင့်ကုန်စင်းလုံးမြန်မာနေချင်းယူကရိန်းကိုကြီးမားတဲ့အထောက်ပံ့တွေပေးနေတဲ့ကိစ္စကိုပိုးပြီးဂရုတစိုက်စဉ်းစားဖို့လိုအပ်ကြောင်းလည်းပြောကြားကြပါတယ်